မြန်မာမှာပါပဲတရုတ်နဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုတနင်္လာနေ့မှာကျင်းပလိုက်ကြပါတယ်။အွန်လိုင်းကတွေ့ဆုံဆွေးနွေးကြတဲ့ပွဲကိုနိုင်ငံရေးအဆင့်မဟုတ်တဲ့တန်တမာတယောက်တက်မယ်လို့မျှော်လင့်ထားခဲ့ပေမဲ့ပေါ်မလာခဲ့တဲ့အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကအတည်ပြုကြေညာပါတယ်။မြန်မာကိုဘယ်သူကိုစားပြုရမယ်ဆိုတာကိုတော့အနည်းဆုံးအားလုံးသဘောတူကြပါတယ်။အနည်းဆုံးနာမည်တော့ရှိပါတယ်လို့နိုင်ငံခြားရေးဝန်ကြီးကရိုက်တာသတင်းဌာနကိုပြောပါတယ်။အာဆီယံအထူးကိုယ်စားလှယ်သွားရောက်ရေးကိစ္စအကောင့်ထက်ပေါ်လာလိမ့်မယ်လို့အာဆီယံဖွဲ့ဝင်နိုင်ငံတွေကအလို့ကိုမျှော်လင့်နေကြဆဲဖြစ်ပါတယ်လို့လည်းဝန်ကြီးစိုက်ဖူဒီအဗ်ဒူလာကဆိုပါတယ်မြန်မာကောင်စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့တရုတ်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်မြန်မာကိုယ်စားလှယ်တက်နိုင်အောင်တရုတ်နိုင်ငံကညှိနှိုင်းဆောင်ရွက်ခဲ့ပြီးမဲ့အချို့အာဆီယံနိုင်ငံများကနိုင်ငံရေးရာထူးမရှိတဲ့ကိုယ်စားလှယ်ဖိတ်ကြားရေးကိုပဲဖိအားပေးဆောင်ရွက်ခဲ့ကြတယ်လို့ဖော်ပြပါတယ်ဒါကြောင့်မြန်မာစစ်ကောင်စီဘက်ကကိုယ်စားလှယ်တဲ့ရောက်နိုင်ခြင်းမရှိဘူးလို့ပြောပါတယ်နိုင်ငံငယ်တွေကိုနိုင်ခြင်းလွှမ်းမှုမှာမဟုတ်ဘူးလို့ဒီနေ့ထိပ်သီးအစည်းအဝေးမှာတရုတ်သမ္မတရှီဂျင်ပင်ကပြောလိုက်ပေမဲ့ဖိလစ်ပိုင်သမ္မတဒူတာတေးကတော့တရုတ်ပင်လေကိစ္စနဲ့ပတ်သက်ပြီးအငြင်းခုန်ဖြစ်နေရတာကိုသူမုံလီချောင်းနဲ့တရားဥပဒေစိုးမိုးဖို့လိုအပ်ကြောင်းတရုတ်သမ္မတကအင်ရှင်ဖြစ်ကျင်းပတဲ့ဒီအစည်းအဝေးမှာပြောကြားသွားပါတယ်